အီရတ်နိုင်ငံမက်ကမွာမှာစနေနေ့က IS အစွန်ရောက်စစ်သွေးကြွတွေရဲ့ rocket launcher နဲ့ပစ်ခတ်မှုအတွင်း American Marine တပ်ဖွဲ့ဝင်တဦးကြာဆုံးသွားခဲ့ပါတယ်။ဒါပြင် American Marine တပ်ဖွဲ့ဝင်တော်တော်များများလည်းဒဏ်ရာတွေရရှိခဲ့ကြောင်း American စစ်ဌာနချုပ်ပန်နဂွန်ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။တိုက်ခိုက်ခံရမှုအတွင်းမှာအီရတ်စစ်သား3ဦးလည်းဒဏ်ရာတွေရရှိခဲ့တယ်လို့မက်ကမွာမှာအခြေစိုက်တဲ့ CACပရှမီကတပ်ဖွဲ့ဝင်တဦးကလည်း VOA ကိုပြောပါတယ်2014ခုနှစ်က IS အဖွဲ့လက်ထက်ကနေပရှမီကတပ်ဖွဲ့တွေပြန်လည်သိမ်းယူထားခဲ့တဲ့မက်မွာဒေတာဟာဆိုရင်အချိန်တော်ကြာကလေးကဂတိပြုထားတဲ့မိုဆုမျိုးသိမ်းတိုက်ပွဲဆင်နွှဲဖို့အီရန်နဲ့ဒီပရှမီကတပ်ဖွဲ့တွေစုံစည်းတဲ့နေရာတစ်ခုဖြစ်လာမယ်လို့လည်းမျှော်လင့်ရပါတယ်အမေရိကန်တပ်ဖွဲ့တွေကတော့မက်မွာဒေတာကိုမကြသေးခင်ကမှပြောင်းရွှေ့အခြေစိုက်တဲ့အီရတ်တပ်ဖွဲ့တွေနဲ့အတူလက်တွဲလှုပ်ဆောင်နေရဖြစ်ပြီးမကြာခဏ rocket launcher တွေနဲ့ပစ်ခတ်တိုက်ခိုက်ခံနေရတဲ့ဒေတာတစ်ခုလည်းဖြစ်လာခဲ့ပါတယ်